အစ္စရေးနိုင်ငံရဲ့လုံခြုံရေးပေါ်ချိန်ချောက်တာတွေကိုရင်ဆိုင်တဲ့နေရာမှာအစ္စရေးပြည်သူတွေပဲရင်ဆိုင်ရတာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကအစ္စရေးလူငယ်တွေကိုအမခံပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးလူငယ်တွေကိုလည်းပါလက်စတိုင်းတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့တိုက်တွန်းလိုက်ပြီးဒါဟာအစ္စရေးနိုင်ငံအမှန်တကယ်လုံခြုံမှုရှိလာဖို့အတွက်တစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့ပြောလိုက်ပါတယ်။ယေရုရှလင်မှာရှိတဲ့တက္ကသိုလ်ကျောင်းသားတွေကိုကြာသပတေးနေ့ကမင်းကွန်းပြောကြားမှာသမ္မတအိုဘားမားကဂျူးလူမျိုးတွေကိုသူတို့ရဲ့မြေပေါ်မှာလွတ်လပ်ရေးရဖို့အတွက်သမိုင်းဝင်ဂျူးပန်းခဲ့ပုံတွေနဲ့အမေရိကန်နဲ့အစ္စရေးကြားတူညီတဲ့တံမိုးထားမှုတွေကိုပြောကြားသွားခဲ့ပါတယ်။ပါလက်စတိုင်းတွေကိုလွတ်လပ်ပြီးသူ့ဘာသာသူရှင်သန်ရပ်တည်နိုင်တဲ့ပါလက်စတိုင်းနိုင်ငံအဖြစ်သဘောတူနိုင်မှသာအစ္စရေးတွေအနေနဲ့လည်းသူတို့ရဲ့နိုင်ငံကိုဒီမိုကရေစီကျင့်သုံးတဲ့ဂျူးနိုင်ငံတော်အဖြစ်ဆက်ပြီးရှိသွားနိုင်မှာဖြစ်တယ်လို့သူယုံကြည်ကြောင်းသမ္မတအိုဘားမားကပြောပါတယ်။ပါလက်စတိုင်းတွေကသူတို့ရဲ့နိုင်ငံနယ်နိမိတ်ဖြစ်တယ်လို့ပြောနေတဲ့မြေဒီပေါ်မှာအင်အားတွေဆက်လက်တည်ဆောက်နေခြင်းအပြင်တံပြန်အကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုအစ္စရေးကောင်းဆောင်တွေအနေနဲ့အသိမှတ်ပြုဖို့လိုတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။ဒါပြင်ပါလက်စတိုင်းသမ္မတမမ်ဘော့အဘတ်ဆာအစ္စရေးနိုင်ငံနဲ့အမှန်တကယ်ငြိမ်းချမ်းရေးဖော်ဆောင်ခြင်းတဲ့သူဖြစ်တယ်လို့ယုံကြည်ကြောင်းသမ္မတအိုဘားမားကပြောပါတယ်ခင်ဗျာ။